မွန်ပြည်နယ်မှာအနှစ်40ကျော်အတွင်းမကြုံဘူးတဲ့အဆိုးဝါးဆုံးရေကြီးရေလျှံမှုရေတိုက်စားမှုတံကိုခံခဲ့ရပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့ရေကြီးရေလျှံမှုကြောင့်မွန်ပြည်နယ်မော်လမြိုင်မြို့အပါအဝင်မြို့နယ်တော်တော်များများမှာယာယီရေဘေးကျဆင်းရေးစခန်းတွေဖွင့်လှစ်ခဲ့ရတယ်လို့ပျက်စီးမှုတွေလည်းရှိနေတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့မှာစိုးရင်စရာရေမှတ်ကနေကြလာပြီးဆိုပေမဲ့ယာယီရေဘေးဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေရှိနေသေးလို့အခုညီပေးရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ
်မွန်ပြည်နယ်တွင်းမော်လမြိုင်ပေါင်မှုတုံတန်ကျူစရရင်းမြစ်နယ်တွေမှာမကြုံစဘူးရေကြီးရေချမ်းမှုတွေဖြစ်ပေါ်ခဲ့ပြီးရာကြီးကြီးသေးကယ်ဆယ်ရေးစခန်းတွေခုလစ်ခဲ့ရတယ်လို့ကယ်ဆယ်ရေးတွေကိုကူညီဆောင်ရွက်ပေးနေတဲ့မွန်ပြည်နယ်ထုတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးက VOA ကိုပြောပါတယ
်ရေတို့ဒီတန်ကျက်တို့ဘူးရောဘူးတို့ပါပဲဖြစ်ပါတယ်ပေါင်မှုနယ်မှာဆိုလို့ရှိရင်သောက်တမပါနော်အဲဒီသောက်တမတော်ဝိုင်းမှာတော့တော်တော်လေးရေကြီးမှုဖြစ်တယ်ကျွန်တော်မော်လမြိုင်မှာတော့ရက်ကော့တော်များများဖြစ်တယ်ဟိုနေရာဟိုကျောင်းရှိနေရာယာယီချတာတွေရတာတွေလက်တွေရမနေ့ကဆိုလို့ရှိရင်ယာယီစကားအနေနဲ့ဆယ်နေရာတော့ရှိတယ်မော်လမြိုင်ပြောပါမှာ
ဒီကနေ့တော့ရေလျော့ချလာတာကြောင့်ယာယီကျယ်ဆယ်ရေးစခန်းမှာခိုလုံနေတဲ့ရေဘေးဒုက္ခတွေပြီးနေအိမ်ကိုတီးတီးပြန်သွားကြတယ်လို့အခြေအနေကိုစောင့်ကြည့်သူတွေလည်းရှိနေတယ်လို့သောက်တာအွန်လိုင်းဦးကဆိုပါတယ်မနေ့ကရေကြီးကြီးရှာမှုကြောင့်မော်လမြိုင်မြို့ထဲကအင်ချီ1800ကျော်ကလူရင်9000ကျော်ဟာရာကြီးရေဘေးဒုက္ခတွေစခန်းမှာခိုလုံနေရတယ်လို့မော်လမြိုင်မြို့ဆွေဆွေအုပ်ချုပ်ရေးဦးစီးဌာနရဲ့ထုတ်ပြန်တဲ့သတင်းအရသိရပါတယ်မနေ့ကရေကြီးမှုရေတိုက်စားမှုကြောင့်မွန်ပြည်နယ်သွင်းမှာပျက်စီးမှုတွေရှိခဲ့တယ်လို့ဒေါက်တာအောင်လာဦးကဆိုပါတယ်
ကျေကလန်ဖေးရပါတော့နော်ရှိတဲ့မဟုတ်ဆောင်းမန်ဒီရဒီကျဆီနိုင်ငံအဲ့ဒါပြေကြတာတော့ဟိုတော်တော်လေးဟိုကြီးမာတော့ပါနော်တန်လိကာရဲ့ဒီနာမှာရှိတဲ့အတွက်တန်လိကာကပါဆွေးင်းပြင်ဖြစ်လာတာမျိုးလည်းကြားပါတော့နော်တချို့နေရာတွေကြတဲ့နန်းပြည့်စည်တာတွေရှိတယ်ဒါတော့ကျင်းလာတယ်ကျန်ရှိပါတယ်တချို့နေရာတွေကြတော့ဒီလက်တိုင်တွေကျင်းကြတာတို့ပြည့်ပြည့်လဲကြတာတွေရှိပါတယ်
ယူကြီးမှုကြောင့်မှုတုံကံပြူစရာကြီးကာလာ Facebook မှုတွေဖြစ်ပေါ်ခဲ့သလိုမော်လမြိုင်တန်လွင်တရားကိုလည်းပိတ်ထားရပါတယ်။မှုတုံကြံ့မြောသွားတဲ့လမ်းဟာကြိုကျပြစ်စီမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒါ့အပြင်ပေါင်မြို့နယ်မှုရမစေယုံကလူလာတွေကိုလည်းမြို့နယ်စေယုံနဲ့ဘုန်းကြီးကျောင်းတွေမှာကြောင်းချိခဲ့ရပါတယ်။အလားတူရင်းမြို့နယ်တွင်းမှာလည်းယူကြီးမှုကြောင့်ယာကြီးရေဘေးဒုက္ခသည်စခန်းတွေဖွင့်လှစ်ထားရတယ်လို့ဒီမျိုးနဲ့လူမှုကျိုးဆောင်ဖွဲ့အတွင်းမှူးဦးအောင်လိုင်ဝင်းကပြောပါတယ
်။ဘလော့ကဲကယ်ဆယ်ရေးစခန်းတွေမှာတော့ဒီမိနစ်ကြီးတစ်ထောင်ကျော်ကျန်တော့မှဒီမျိုးအားကစားရမှာလေ။တော့သူကစစ်ပလင်းနဲ့စူပြားထားလို့ပါနှစ်ခုဖွင့်ကျော်ဆောင်ရနေတယ်
။ဒါပြင်ဆွန်လ18ရက်နေ့မှာမုံကြီးနဲ့ရေးမျိုးမှာကျင်းပဖို့ရထားတဲ့ငင်းချမ်းရေးတို့လူထုအတန်ငင်းချမ်းရေးလူထုစကဝိုင်းကိုလည်းရွှေ့ရွှေ့ထားလိုက်ရတယ်လို့ဦးအောင်လိုင်ဝင်းကပြောပါတယ်။မိုးတဲဆောင်စွာရေကြီးခဲ့လို့တာကူရမျိုးနဲ့ပင့ကြေးရွာစားလုပ်ငန်းမပိနဲ့ကျက်စာလုပ်ငန်းတွေပြည့်စည်ဆုံးရှုံးခဲ့တယ်လို့ဒေသခံရွာသူမိဝန်သားကပြောပါတယ
်။တန်ချိန်ပေါင်းကကျတော့55ပိန်လောက်ရှိခြင်းဖြစ်တာဆုံးရှုံးရတာလေ။ကာလတံပေါ်ကကျတော့ပိန်တန်းမီတာခုအချိန်ဒီတော့သူတို့စီရင်တွင်းထားတဲ့ဒီကြီးနယ်ရုံးစီရင်တွင်းထားတဲ့မပိတော့ဟိုကျက်စာလို့ဆိုတာအကုန်လုံးမထိတာဒါပေမဲ့စီရင်များကျတော့သူတို့မတွင်းရဘူး။
မွန်ပြည်နယ်တွင်းမနေ့ကရေကြီးမှုဟာနှစ်ပေါင်း40ကျော်တွင်မကြုံစဘူးဖြစ်ပွားခဲ့ပြီးသဘာဝဖိအားတွေရဲ့ကြောင့်လူ3ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လူနေအိမ်ခြေလမ်းတရာတာတနိကအဆောက်အုံတွေပျက်စီးမှုရှိနေပေမဲ့ပျက်စီးဆုံးရှုံးမှုတံပိုးကိုတော့စည်ရင်ကောက်ယူနေစေချင်နေကြောင်းအသိမပြုနိုင်သေးဘူးလို့မွန်ပြည်နယ်အစိုးရဖွဲ့ရုံးတာဝန်ရှိသူတို့ကပြောပါတယ်။ဒီကနေ့ရက်ပိုင်းတွင်မှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလေအားကောင်းနေပြီးဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေထိအားနယ်ရပ်ဝန်းကျင်ကြောင့်မြန်မာနိုင်ငံဒေသနှံ့ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊မကွေးတိုင်း၊စကိုင်းတိုင်း၊အေရာဝတီတိုင်းဒေသကြီးတွေမှာရေကြီးရေလျှံမှုတွေ၊လမ်းမဆက်တွေရေးကျသမှုတွေ၊ရေပြူမှုတွေဖြစ်ပွားခဲ့ပါတယ်။လက်ရှိမှာမုတ်တုံလေအားကောင်းနေတာကြောင့်မွန်ကရင်တနင်္သာရီကမ်းရိုးတန်းမှာနောက်တရက်ထိမိုးများနိုင်ခြေရှိတယ်လို့လဲမိုးလေဝသနဲ့ဇလပိဒဌာနကလည်းသတိပေးထားပါတယ်ခင်ဗျာ။